ယေရှုဖျားဒုတိယအကြိမ်ကြွလာတော်မူမဲ့အကြောင်းကိုကျွန်တော်ဆက်လက်ဝင်ငါသွားမှာဖြစ်ပါတယ်။မဿဲအခန်း24အခန်းငယ်5ကနေ23ကြားမှာဖော်ပြထားတဲ့ယေရှုဖျားရဲ့ကြိုတင်ပြောပြတော်မူချက်များကိုအကျဉ်းချုပ်ပြီးတော့ကျွန်တော်ဝင်ငါသွားမှာဖြစ်ပါတယ်။မဿဲအခန်း24အခန်းငယ်5မှာယေရှုဖျားကမိမိပြန်ကြွလာမဲ့အချိန်နေ့ရင်သူ့ရဲ့အယောင်ကိုဆောင်တဲ့ခရစ်တော်အတုတွေများစွာပေါ်လာပြီးလူအများတို့ကိုလှည့်ပြားမဲ့အကြောင်းကြိုတင်မိန့်တော်မူပါတယ်။အခုကဘာအရရက်မှာခရစ်တော်ရဲ့အယောင်ကိုဆောင်တဲ့သူတွေများစွာပေါ်လာကြပြီးလူအများတို့ကိုလည်းလှည့်ပြားလျက်ရှိနေပါတယ်။အခန်းငယ်6မှာသင်တို့သည်စစ်တိုက်ခြင်းအကြောင်းကို၎င်းစစ်တိုက်အံ့သောငါတည်င်းစကားကို၎င်းကြားရကြလိမ့်မည်လို့ယေရှုဖျားကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းအခုကမ္ဘာနေ့စဉ်တည်င်းစာတွေကိုကျွန်တော်တို့ကြည့်ကြမယ်ဆိုရင်စစ်တိုက်ခြင်းအကြောင်းတွေစစ်တိုက်မဲ့တည်င်းတွေကိုနေ့တိုင်းကျွန်တော်တို့ကြားနေရတယ်မဟုတ်ပါလားသို့တော်လည်းစိုးရိမ်တုန်လှုပ်ခြင်းမရှိစေခြင်းဟာတတိပြုကြလော့ထိုအမှုအရာများသည်ဖြစ်ရမည်သို့တော်လည်းအဆုံးသည်မဖြစ်သေးလို့ယေရှုဖျားမိန့်တော်မူပါれအခန်းငယ်9ကနေ10ကြားမှာလူမျိုးတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံရံဘက်ပြုကြလိမ့်မည်အယက်ရက်တို့၌အစာခေါင်းပါခြင်းကာလနာများပြခြင်းမိကြီးလှုပ်ခြင်းတို့သည်ဖြစ်ကြလိမ့်မည်ထိုအမှုအရာတို့သည်ဒုက္ခဆင်းရဲခြင်းဤအဆက်အဦးဖြစ်သည်လို့ယေရှုဖျားမိန့်တော်မူပါれလူသမိုင်းကိုကျွန်တော်တို့ကြည့်ရင်လူမျိုးတစ်မျိုးနဲ့တစ်မျိုးရံဘက်ပြုတ်ပြီးတိုက်ခိုက်တပ်ဖြတ်ကြတဲ့အကြောင်းတွေကိုကျွန်တော်တို့တွေ့ရပါတယ်။မစုံနိုင်တဲ့လူမျိုးရေးပြဿနာတွေဟာအခုကပ္ပနေရအနှံ့မှာရှိနေပါတယ်။ခောက်ဝဲဝဲကိုမကြည့်ပဲကျွန်တော်တို့မြန်မာနိုင်ငံကိုပဲကြည့်မယ်ဆိုရင်လူမျိုးတစ်မျိုးနဲ့တစ်မျိုးရံဘက်ပြုတ်ပြီးတိုက်ခိုက်တပ်ဖြတ်ကြတဲ့သတင်းတွေကိုကျွန်တော်တို့ကြားနေရပါတယ်။တွင်ထွက်တယံဇာတတွေရေနံတဘာဝတန်းွေတွေကုံကျန်းတွေနိုင်ငံနိုင်ငံပိုက်တတ်မှတ်ရေးတွေကိုအကြောင်းပြုပြီးတော့တနိုင်ငံနဲ့တနိုင်ငံမသိမ့်မြတ်မှုတွေပုံများလာပါတယ်စစ်လက်နက်တွေကိုအပြန်အဆိုင်စုဆောင်ပြီးတော့ဝယ်ယူထုတ်လုပ်လျက်ရှိနေကြပါတယ်ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးဟာငြိမ်းချမ်းတဲ့နေရာဖြစ်လာမှာမဟုတ်ဘူးလူတို့ရဲ့တတ်မှတ်သောစိတ်လောဘစိတ်တွေကြောင့်ဒီထက်မကစစ်ပွဲတွေများလာဖို့ပဲရှိပါတယ်တဘာဝဘေးရန်တွေဖြစ်ကြတဲ့အစာခေါင်းပါခြင်းကာလနာများပြခြင်းမင်းငလင်လှုပ်ခြင်းရေကြီးခြင်းလေမုန်တိုင်းတိုက်ခတ်ခြင်းစတဲ့ဘေးအန္တရာယ်တွေဟာလည်းအရင်ကတည်းကပိုများလာပါတယ်ကပ္ပကုလသမဂ္ဂစာနာရေးခါနဲ့လေယာစိုက်ပျိုးရေးဌာနရဲ့ထုတ်ပြန်ချက်အရ2010ခုနှစ်တုန်းကကပ္ပမှာအစာရေစာငတ်မွတ်သူပေါင်းတန်း925ရှိကြောင်းသိရပါတယ်အစာခေါင်းပါမှုကြောင့်နှစ်စဉ်လူပေါင်း6သိန်းသေဆုံးရတယ်လို့သိရပါတယ်။ကာလနာအမျိုးမျိုးတွေလည်းအရင်ကတည်းကပိုများလာပါတယ်။တဘာဝဘေးဒဏ်တွေဟာလည်းအရင်ကတည်းကပိုများလာပါတယ်။အမေရိကန်ဘူမိဘေးဒပညာရှင်များရဲ့လေ့လာတွေ့ရှိချက်အရကမ္ဘာမှာနှစ်တိုင်းတန်းနဲ့ချေတဲ့မိငလင်တွေရှိကြောင်းကျွန်တော်တို့သိရပါတယ်။ဗြိတိန်ဘူမိဘေးဒပညာရှင်တွေကလည်းကမ္ဘာမှာနှစ်စဉ်နှစ်တိုင်းအင်အားပြင်းထန်တဲ့6.0 ကနေ 6.9 အဆင့်ရှိတဲ့မိငလင်ပေါင်း134ရှိကြောင်းထုတ်ပြန်ထားပါတယ်။အခုခေတ်မှာနေပညာတွေတိုးတက်လာပေမဲ့တဘာဝဘေးဒဏ်တွေတကယ်ကျရောက်လာတဲ့အခါမှာလူတွေဘာမှမတတ်နိုင်ကြပါဘူး။ကမ္ဘာအင်အားအကြီးဆုံးစက်မှုနေပညာအထွန်းကားဆုံးနိုင်ငံဖြစ်တဲ့အမေရိကနိုင်ငံမှာတဘာဝဘေးဒဏ်တွေမကြာခဏကျရောက်လေ့ရှိနေပါတယ်။2013ခုနှစ်မေလတုန်းကအိုကလာဟောမားပြည်နယ်မှာအားပြင်းထန်တဲ့လေဆင်နှမောင်းကျရောက်ခဲ့ပါတယ်။အဲဒီလေဆင်နှမောင်းကြောင့်ဆုံးရှုံးမှုများစွာရှိခဲ့ပါတယ်။စက်မှုနေပညာထုံးကားတဲ့ဂျာမနီနိုင်ငံမှာလည်း2013ခုနှစ်ဇွန်လမှာရေလွှမ်းမိုးမှုဘေးဒဏ်ကြောင့်လူပေါင်းများစွာဒုက္ခရောက်ခဲ့ရပါတယ်။2013ခုနှစ်ဇွန်လထဲမှာပဲအိန္ဒိယနိုင်ငံမှာရေကြီးတဲ့သတင်းကိုကျွန်တော်တို့ကြားရပြန်ပါတယ်။ယာနဲ့ခြေတဲ့လူတွေတေဆုံးကြပြီးများစွာသောအိမ်တွေကားတွေအပြင်လမ်းတွေလည်းပျက်စီးခဲ့ရပါတယ်။ခရစ်တော်ရဲ့အယောင်ကိုဆောင်တဲ့သူတွေပေါ်လာခြင်းစစ်တိုက်တဲ့အကြောင်းနဲ့စစ်တိုက်မဲ့သတင်းတွေကိုကျွန်တော်တို့ကြားရခြင်း လူမျိုးတစ်မျိုးနဲ့တစ်မျိုးတစ်နိုင်ငံနဲ့တစ်နိုင်ငံရံပက်ပြုတ်ခြင်းကဘာအယယမှာအစာခေါင်းပါခြင်းကာလနာများပြခြင်းမင်းငလင်လှုပ်ခြင်းစတဲ့တဘာဝဘေးဒဏ်တွေကြရောက်လျက်ရှိနေခြင်းဟာဒုက္ခဆင်းရဲခြင်း၏အစအဦးဖြစ်သည်လို့ယေရှုဖခင်ကမိန့်တော်မူပါတယ်ဒုက္ခဆင်းရဲခြင်း၏အစအဦးလို့ယေရှုမိန့်တော်မူရမှာကိုယ်ဝန်ဆောင်အမျိုးသမီးရဲ့တားဖွာခြင်းဝေဒနာနဲ့ခိုင်းနှိုင်းထားခြင်းဖြစ်ပါတယ်ကိုယ်ဝန်ဆောင်အမျိုးသမီးဟာခလေးမွေးမဲ့အချိန်နီးလာတာနဲ့အမျှခံရတဲ့ဝေဒနာဟာလည်းပိုပြော့ပြင်းထန်လာသလိုကဘာအယက်ယက်မှာစစ်ပွဲတွေများလာခြင်းတဘာဝဘေးဒဏ်တွေပိုများလာခြင်းဟာခရစ်တော်အုပ်ဆိုးသောဘုရားသခင်နိုင်ငံတော်ပေါ်ထွန်းမဲ့အချိန်နီးလာပြီဖြစ်ကြောင်းလက္ခဏာသက်သေဖြစ်ပါတယ်နောက်တနည်းပြောရရင်နိုင်ငံတော်ကိုတည်ထောင်ဖို့ယေရှုဖခင်ဒုတိယအကြိမ်ကြွလာမဲ့အချိန်နီးပြီဖြစ်ကြောင်းလက္ခဏာသက်သေဖြစ်ပါတယ်ထိုအမှုအရာများသည်ဖြစ်ရမည်သို့တော်လည်းအဆုံးသည်မဖြစ်သေးလို့ယေရှုမိန့်တော်မူပါတယ်ထိုအမှုအရာများသည်ဖြစ်ရမည်လို့ယေရှုမိန့်တော်မူရမှာခရစ်တော်ရဲ့အယောင်ကိုဆောင်တဲ့သူတွေပေါ်လာခြင်းစစ်ပွဲတွေပိုများလာခြင်းတဘာဝဘေးဒဏ်တွေပိုများလာခြင်းစသည်တို့ကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီအမှုအရာများဖြစ်ပျက်နေတာကိုကျွန်တော်တို့မြင်နေကြားနေရရင်ယေရှုခရစ်တော်ဒုတိယကြိမ်ကြွလာခါနေပြီဖြစ်ကြောင်းကျွန်တော်တို့သိမှတ်ဖို့ဖြစ်ပါတယ်။သို့တော်လည်းအဆုံးသည်မဖြစ်သေးလို့ယေရှုဖခင်မိန့်တော်မူတဲ့အတွက်အဲ့ဒီအရာများဖြစ်ပျက်နေခြင်းဟာဒုက္ခဆင်းရဲခြင်းရဲ့နောက်ဆုံးအဆင့်မဟုတ်သေးဘူး။အစပဲရှိတယ်။အဲ့ဒီအမှုအရာတွေထက်ပိုပြီးတော့ဆိုးတဲ့ဒုက္ခဆင်းရဲခြင်းတွေရောက်လာအောင်မှာဖြစ်ပါတယ်။ဒါဆိုရင်အဆုံးဟာဘရော့ရောက်လာမှာလေမဿဲအခန်း24အခန်းငယ်14မှာယေရှုဖခင်ကအခုလိုဖြေကြားတော်မူပါတယ်လူမျိုးအပေါင်းတို့အားသက်သေဖြစ်မိအကြောင်းနိုင်ငံတော်နှင့်ရှင်သောအေးဝံဂေလိတရားကိုလောကီနိုင်ငံအယက်ယက်ရှိသမျှတို့၌ဟောရလိမ့်မည်တို့ပြီးမှအဆုံးသည်ဖြစ်လက်တန်းလို့ယေရှုဖခင်မိန့်တော်မူပါတယ်အေးဝံဂေလိတရားဟာယူဒလူမျိုးနဲ့အင်္ဂလိပ်လူမျိုးတွေအတွက်ပဲမဟုတ်ပါဘူးလူမျိုးတိုင်းအတွက်ဖြစ်ပါတယ်ဒါကြောင့်လောကီနိုင်ငံအယက်ယက်ရှိသမျှတို့၌ဟောရမယ်လို့ယေရှုဖခင်မိန့်တော်မူခြင်းဖြစ်ပါတယ်မာကုအခန်း7အခန်းငယ်30မှာအေးဝံဂေလိတရားကိုရှေးဦးစွာလူမျိုးအပေါင်းတို့အားဟောရလိမ့်မည်လို့ယေရှုဖခင်ကတပည့်တော်တို့ကိုမှားထားတော်မူပါတယ်မာကုအခန်း16အခန်းငယ်15မှာသေခြင်းကနေယေရှုထမြောက်တော်မူပြီးနောက်ကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွတော်မူမည်တပည့်တော်တို့ကိုအခုလိုမှားထားတော်မူပါတယ်။သင်တို့သည်လောကီနိုင်ငံအယက်ယက်ရှိသမျှတို့သွား၍ဝေနေယသရဝအပေါင်းတို့အားအေးဝံဂေလိတရားကိုဟောကြလောလို့တပည့်တော်တို့ကိုယေရှုမှားထားတော်မူပါတယ်။လောကီနိုင်ငံအယက်ယက်မှာဟောပြောရမယ့်အေးဝံဂေလိတရားဆိုတာကောရင်သူအဝရစာပထမဆုံးအခန်း15အခန်းငယ်2ကနေ၄အရာခရစ်တော်သည်ကျမ်းစာလာသည့်အတိုင်းငါတို့အပြစ်ကြောင့်အသေးခံတော်မူ၏တကြိုပြီးမှကျမ်းစာလာသည့်အတိုင်းသုံးရက်မြောက်သောနေ့၌ထမြောက်တော်မူ၏ဟူသောယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုဆိုလိုခြင်းဖြစ်ပါတယ်။ဧဝံဂေလိတရားကိုလောကီနိုင်ငံအယက်ယက်မှဟောပြောဝင်ငှဖို့ယေရှုဖခင်ကတပည့်တော်တို့ကိုဗာကြောင့်စေခိုင်းတော်မူသည်လဲ။အဖြေကတော့ရိုးရိုးလေးပါ။ယေရှုမှတပါလူတို့ကိုအပြစ်ငရဲကနေရွေးနှုတ်ကယ်တင်နိုင်တဲ့သူမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။လောကီလူသားတိုင်းဟာအပြစ်ငရဲကနေကယ်တင်မှုလူအပ်တော်သူတွေဖြစ်ကြပါတယ်။ဘာဖြစ်လို့လဲဆိုရင်လူတိုင်းမှာအပြစ်ရှိတဲ့အတွက်အပြစ်ရဲ့အခါထာဝရငရဲမင်းအိမ်ကနေလွတ်မြောက်မဲ့လူသားတယောက်မှမရှိပါဘူး။အပြစ်ရှိတဲ့လူတို့ရဲ့ကိုကျင့်တရားကောင်းမှုကုသိုလ်ရှိသမျှတို့ဟာလူတို့ရဲ့အမြင်မှာဘလောက်ပဲကောင်းကောင်းလူတိုင်းကိုတရားစီရင်တော်မူမဲ့ဘုရားသခင်ရှေ့တော်မှာတော့လက်နီးစုံနဲ့တူတယ်လို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်လက်နီးစုံနဲ့တူတဲ့လူတို့ရဲ့ကောင်းမှုကုသိုလ်ကလူတို့ကိုအပြစ်ငရဲကနေမကယ်တင်နိုင်ပါဘူးအပြစ်ရှိတဲ့လူသားအချင်းချင်းလည်းကယ်တင်လို့မရပါဘူးဒါကြောင့်လူတိုင်းဟာအပြစ်ငရဲကနေကယ်တင်ဖို့လိုအပ်တော်သူတွေဖြစ်ကြပါတယ်အပြစ်ငရဲကနေကယ်တင်ဖို့လိုအပ်တော်သူတို့ကိုကယ်တင်ဖို့ယံအပြစ်နဲ့ကင်းစင်တော်မူသောဘုရားသခင်သားတော်ယေရှုခရစ်တော်ဟာလူသားတိအပြစ်ကိုခံယူတော်မူပြီးလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလက်ဝါးကတိုင်မှာအသေးခံခြင်းဖြင့် လူတို့ရဲ့အပြစ်ကြွေရှိသမျှကိုစပ်ပွဲတော်မူခဲ့ပါတယ်။အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောဘုရားသခင်သားတော်ယေရှုခရစ်ကိုယုံကြည်ခြင်းဖြင့်လူတိုင်းအပြစ်ငရဲကနေလွတ်မြောက်နိုင်ကြောင်းအေးဝံဂေလိတရားကိုလူမျိုးတကာတို့ကိုဟောရမယ်လို့ယေရှုဘုရားကတပည့်တော်တို့ကိုမှာထားတော်မူခြင်းဖြစ်ပါတယ်။အေးဝံဂေလိတရားကိုကြားနာပြီးယေရှုခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံရင်အပြစ်ငရဲကနေကယ်တင်ခြင်းခံရမှာဖြစ်ပြီးယေရှုခရစ်တော်ကိုညှင်းပယ်ရင်တော့ငရဲမိအိမ်ထဲမှာအပြစ်ဒဏ်ခံရမှာဖြစ်ပါတယ်။ဘယ်သူ့ကိုမှငရဲကြဖို့ရန်ဘုရားသခင်အလိုတော်မရှိပါဘူး။ဒါကြောင့်အေးဝံဂေလိတရားကိုလူမျိုးတကာတို့ကိုဟောပြောရမယ်လို့တပည့်တော်တို့ကိုယေရှုဖခင်ကစေခိုင်းတော်မူခြင်းဖြစ်ပါတယ်။စာရမဏေနဲ့သူ့ရဲ့တမန်တွေကတော့ဧဝံဂေလိတရားဟောပြောဝင်ငှခြင်းကိုဤအမျိုးမျိုးနဲ့စန့်ကျင်တိုက်ခိုက်လျက်ရှိနေပါတယ်။ယေရှုဖခင်ကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းတပည့်တော်တို့ဟာဧဝံဂေလိတရားကိုဟောပြောဝင်ငှခြင်းကြောင့်ဖန်ဆင်းခြင်း၊ရိုက်နှက်ခြင်း၊ထောင်ချခြင်း၊အသေးသက်ခြင်းစသည်တို့ကိုခံရကြပါတယ်။ယနေ့တိုင်အောင်ဧဝံဂေလိတရားကိုဟောနေကြတဲ့ခရစ်တော်ရဲ့တပည့်တော်များကိုစာရမဏေနဲ့သူ့ရဲ့လူတို့ကနီလန်ပေါင်းစုံနဲ့စန့်ကျင်တိုက်ခိုက်လျက်ရှိနေပါတယ်။သို့သောဘုရားသခင်အလိုတော်နဲ့အကြံအစီတော်ကိုဘယ်သူကမှမတားဆီးနိုင်ပါဘူး။အခုဆိုရင်ခရစ်တော်ရဲ့အင်းဝင်ကြီးလေးတရားဟာကဘာအရရမှပြန့်နှံ့ရောက်ရှိနေပြီဖြစ်တဲ့အတွေ့ခရစ်တော်ပြန်ကြွလာမယ့်အချိန်ဟာအလွန်နှေးကပ်နေပြီဖြစ်ပါတယ်။ခရစ်တော်ဒုတိယအချိန်ကြွလာတဲ့အခါကဘာအရရမှရှိနေကြတဲ့လူမျိုးတကာတို့ကိုတရားစီရင်တော်မူမှာဖြစ်ပြီးခရစ်တော်ကိုမယုံကြည်တဲ့သူအလုံးကိုထာဝရငရဲမိအိမ်ထဲမှာချပစ်တော်မူမှာဖြစ်ပါတယ်ခရစ်တော်ကိုယုံကြည်တဲ့သူတွေကတော့ဘုရားသခင်နိုင်ငံတော်မှာဝင်စားကြရမှာဖြစ်ပါတယ်ခရစ်တော်နဲ့တွေ့ဆုံမှုအစင်သင်ဖြစ်ပြီလားမိတ်ဆွေအစင်သင်မဖြစ်သေးဘူးဆိုရင်ယေရှုခရစ်အသေးခံတာဟာမိတ်ဆွေအတွက်လည်းပါပါတယ်ယေရှုခရစ်တော်ကိုယုံကြည်ရင်အပြစ်ငရဲကနေထာဝရလွတ်မြောက်ရသောအခွင့်ဘုရားသခင်အမွေခံသားဖြစ်ရသောအခွင့်ကိုဘုရားသခင်ပေးတော်မူမှာဖြစ်ပါတယ်ခရစ်တော်ကိုညှင်းပယ်ရင်တော့မိတ်ဆွေကျိုးလွန်ခဲ့တဲ့အပြစ်တစ်ခုချင်းစီအတွက်တရားစီရင်ခြင်းကိုခံရမှာဖြစ်ပြီးထာဝရငရဲမိအိမ်ထဲမှာချပစ်ခြင်းကိုခံရမှာဖြစ်ပါတယ်ခရစ်တော်ကိုယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလို့ကျွန်တော်မြတ်တာနဲ့တိုက်တွန်းအပ်ပါတယ်နာစင်နေတဲ့ဓမ္မမိတ်ဆွေပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။